ဒီဥစိုးရကိုယ်စားလှယ်ကနေဒုံလုံးတက်တက်ညှိနှိုင်းဆောင်ရွက်ပေးတာကြောင့်ဒုတိယကျင်းမြောက်21ရာစုပင်လုံညီလာခံလာတက်တဲ့ဝါတက်ဖွဲ့ခေါင်းဆောင်တွေဟာဖွင့်ပွဲလောက်ပဲတက်ပြီးမေလ29ရက်နေ့နေပြည်တော်ကနေပြန်ထွက်ခွာသွားကြပါပြီ။ညီလာခံမှာဝင်ရောက်လေ့လာတာဆွေးနွေးတာမျိုးလုံးမသွားဘူးဆိုတဲ့သဘောပါ။ဝါတက်ဖွဲ့ခေါင်းဆောင်တွေနေပြည်တော်မှာရှိနေချင်းနိုင်ငံတော်တာဝန်ခံဒေါ်စန်းစုကြည်အပါအဝင်အခြားပုဂ္ဂိုလ်တချို့နဲ့တွေ့ဆုံဆွေးနွေးတာလုပ်ခဲ့သလိုကြိုတင်ယူဆောင်လာတဲ့မှတ်တမ်းစာကိုလည်းသတင်းမီဒီယာတွေစီဖြန့်ဝေပေးခဲ့ပါတယ်။ဝါပြည်နယ်နှင့်မြန်မာအစိုးရတို့အကြားတနင်္ဂနွေလိုအပြစ်ခတ်ရက်စရေးသဘောတူညီချက်ပြင်ဆင်ခြင်းနှင့်ပတ်သက်၍ကမ်းလှမ်းခဲ့သောဖြစ်စဉ်လို့နာမည်ပေးထားတဲ့အဲ့ဒီမှတ်တမ်းမှာသတင်းဌာနတွေနဲ့နိုင်ငံရေးသမားတွေအရင်ကမသိသေးတဲ့အချက်တချို့ပါဝင်တာတွေ့ရပါတယ်။တကယ်တော့မြန်မာနိုင်ငံညီညွတ်ရေးဖြစ်စဉ်မှာအင်အားကြီးလက်နက်ကိုင်တွေဖြစ်တဲ့ဝါတပ်ဖွဲ့၊ကချင်တပ်ဖွဲ့အပါအဝင်ပြည်ဥနေဆက်ကလက်နက်ကိုင်တွေနဲ့ဆွေးနွေးမှုဖြစ်စဉ်တွေဟာအရေးကြီးပါတယ်။ဒီလကာလအတွင်းဝါတပ်ဖွဲ့ကသတင်းမီဒီယာတွေကိုဖြန့်ဝေသွားတဲ့မှတ်တမ်းမှာဘာတွေပါသလဲ။အစိုးရတပ်မတော်နဲ့ဝါဥဆောင်တဲ့မဟာမိတ်အဖွဲ့တွေကြားငြိမ်းချမ်းရေးတည်ဆောက်မှုအဆင်ပြေနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဝါတပ်ဖွဲ့ရဲ့မှတ်တမ်းမှာအခန်း၅ခန်းစာမျက်နှာ၃မျက်နှာပါဝင်ပါတယ်။ညီတန်းဖော်ပြချက်မှာဝါတပ်ဖွဲ့အနေနဲ့အရင်မြန်မာအစိုးရနဲ့အဆင့်၃ဆင့်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ထိုးထားတဲ့အကြောင်းနောက်ပြီးဝါမိုင်းလာနဲ့မြန်မာတပ်ဖွဲ့တွေဟာလည်းတိုက်ပွဲမဖြစ်ငြိမ်းချမ်းတဲ့အနေအထားမှာရှိနေတာကြောင့်တတိုင်းဒီလုံးဆိုင်ရာပြစ်ခတ်တိုက်ခတ်မှုရစဲစာချုပ် NCA မှာလက်မှတ်ထိုးဖို့မလိုဘူးလို့ခံယူထားတဲ့အကြောင်းတရုတ်နယ်စပ်မှာမြမတက်မတော်နဲ့ကိုကန့်တအောင်းပလောင်အပါအဝင်တိုင်းနာတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ငင်းကြဲရေးဖွံ့ဖြိုးရေးကိုဖော်ဆောင်နိုင်တဲ့ပဝင်းကျင်မရှိဘူးလို့ခံယူတဲ့အကြောင်းဒါကြောင့်ကိုကန့်တအောင်းနဲ့ရခိုင်အေအေတပ်ဖွဲ့တွေငင်းကြဲရေးလုပ်ငန်းစဉ်တွေပါဝင်လာအောင်သူတို့အနေနဲ့စူးစမ်းခဲ့တဲ့အကြောင်းဒါပေမဲ့မြမအစိုးရဘက်ကအဲ့ဒီအချက်ကိုလက်မခံခဲ့တဲ့အတွက်ပြဿနာကိုဖြေရှင်းနိုင်ခြင်းမရှိဘဲဒီကနေ့အထိအချိန်ရှည်ကြခဲ့ရတယ်လို့ဖော်ပြထားပါတယ်။အခြားတစ်ဖက်မှာတော့တရုတ်အစိုးရဘက်ကနေဝါနဲ့မိုင်းလာအဖွဲ့တွေကိုမြမအစိုးရဥဆောင်အကောင့်ထဲပေါ်နေတဲ့တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရေးဆေးစာချုပ် NCA မှာလက်မှတ်ထိုးဖို့တောင်းဆိုခဲ့တဲ့အကြောင်းဒီအတွက်ဝါအဖွဲ့ဟာတရုတ်တွေရဲ့တောင်းဆိုချက်ကိုတုံ့ပြန်ဖို့လက်ရှိကြုံနေရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုထိုးဖောက်နိုင်ဖို့အတွက် NCA မှာလက်မှတ်မထိုးဘူးဆိုတဲ့သဘောထားကိုပြောင်းလဲလိုက်တယ်လို့ဖော်ပြထားပါတယ်
။ဒီအတွက်ဝါအဖွဲ့ဟာငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ပြီး NCA ကအချက်တချို့ကိုပြင်ပေးရင်သူတို့အနေနဲ့လက်မှတ်ထိုးနိုင်တဲ့အကြောင်းကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အဲဒီခါငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူကတပ်မတော်ဘက်ကသဘောတူရင်လက်ခံနိုင်တယ်။ဒါကြောင့်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆက်သွယ်ဖို့အကြံပေးပြီးဆက်သွယ်စီခဲ့တယ်လို့သိရပါတယ်။ဝါအဖွဲ့နဲ့တပ်မတော်တိုးဝဲဆက်သွယ်ညှိနှိုင်းရေးအရတပ်မတော်ဘက်က NCA စာချုပ်နဲ့ပတ်သက်ပြီးခေါင်းစဉ်ကိုမပြင်ရအချက်နှင်းငယ်ပဲဆိုရင်ပြင်မယ်ဒီလုပ်ငန်းစဉ်တွေညှိနှိုင်းရမှာ NDI အစိုးရမပါစေဘဲဝါအဖွဲ့နဲ့တပ်မတော်နှစ်ဖက်ပဲဆွေးနွေးသွားမယ်လို့အကြောင်းပြန်လဲဆိုပြီးမှတ်တမ်းမှာဖော်ပြထားပါတယ်အဲ့ဒီနောက်2019မတ်လ20ရက်နေ့မှာဝါအဖွဲ့ဟာပြင်ဆင်ထားတဲ့ NCA စာချုပ်အင်္ဂလိပ်ဘာသာမူတပ်မတော်ကိုပေးအပ်ခဲ့ပြီးဧပြီလ10ရက်နေ့မှာမြန်မာဘာသာမူကိုပေးအပ်ခဲ့တယ်လို့ဆိုပါတယ်ဒါကိုတပ်မတော်ဘက်ကလက်ခံရရှိကြောင်းနဲ့စုပေါင်းလေးလာသုံးသပ်ဖို့သဘောထားဖော်ပြခဲ့တယ်လို့သိရပါတယ်
။အခန်းလေးမှာတော့မြမဘက်မှဝါပြည်အခက်အခဲများစွာကြုံတွေ့နေရသောငြိမ်းချမ်းရေးအခြေအနေကိုထိုးဖောက်ဖြေလျှော့နိုင်ရန်ကြိုးပမ်းမှုကိုလူသိရှင်ကြားအဆက်ခွဲစော်ကားခြင်းဆိုပြီးခေါင်းစဉ်တက်ထားပါတယ်။ဒီခေါင်းစဉ်အောက်မှာတော့ဝါအဖွဲ့ကကြီးမှုကျင်းပတဲ့ဧပြီလ19ရက်တန်ခမ်းထိပ်တီးအစည်းအဝေးပြီးတမရယုံပြောခွင့်ရဦးစော်ထေကအဲ့ဒီစီဝေးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းမူလ NCA အတိုင်းနဲ့လက်မှတ်ထိုးရမယ်ဆိုတဲ့အကြောင်းပြောဆိုခဲ့သလိုဒေါက်တာစုကြည်ကိုရိုင်းတက်ပြီးဧပြီလ24ရက်နေ့မှာကျင်းပတဲ့ JICM အစည်းအဝေးမှာဒုဗိုလ်မှူးကြီးစိုးဝင်းက NCA ပါအချက်တွေကိုစလုံးတစ်လုံးတောင်မှပြင်ဆင်ခွင့်မပြုကြောင်းပြောခဲ့တယ်လို့ဆိုပါတယ်။တကယ်ဆိုတက်မတော်အနေနဲ့ဝါအဖွဲ့အစိုးပြုထားတဲ့ NCA ပြည်ရေးမူကြမ်းကိုလက်မခံနိုင်ရင်လဲတွားရောက်ညှိနှိုင်းတဲ့ကိုယ်စားလှယ်ကိုအသိပေးနိုင်ပါရဲ့နဲ့အခုလိုမီဒီယာတွေကိုဖွင့်ချပြောဆိုလိုက်တာဟာဝါပြည်ကိုလူသိရှင်ကြားအဆက်ခွဲလိုက်တာပဲဖြစ်တယ်ဆိုပြီးစွပ်စွဲထားပါတယ်။ဤကုန်းကျုံမှာတော့ဝါအဖွဲ့အနေနဲ့ပဋိပက္ခတွေဖြေရှင်းဖို့အတက်နိုင်ဆုံးစ조사ပါမယ်။တိုက်ပွဲတွေကိုလည်းအလွယ်တကူစတင်မယ်မဟုတ်ပါတကယ်လို့အစိုးရနဲ့တပ်မတော်ဘက်ကသာဝါအဖွဲ့ပြင်ပြထားတဲ့စာချုပ်ပြင်ဆင်ချက်ညှိနှိုင်းဆွေးနွေးမှုကိုလက်မခံခဲ့ရင်သူတို့အနေနဲ့လုံးဝမတက်နိုင်တော့ပါဘူးဆိုပြီးဖော်ပြထားပါတယ်။တကယ်တော့ဒီမှတ်တမ်းကိုပြီးခဲ့တဲ့ဧပြီလ30ရက်နေ့ကတည်းကပြုစုထားခဲ့တာပါ။ Nila Nasset Liani, Nasset Yazu, Pilon Nilagan, Pumweni Male, Water Penny, Mahame Pue, Kangani, Shimama, Tamaro Gaway, Uzijo, Bojo Muji Nian Langa, a Kulu Josu Gavadi. Tachoka, MCAGO Liu Shiki, a Char Lantan, Nauta Lantan, Dutia Lantan Suri, a Kawari, Tonga Losa Nijiha, Ninjayi, Democracy Ne, Federal Snitogu, Chikane, because of Niku, Melo Lajenda, Tipari. Daha, Sunday night, Pishai, Lansing, RPPD, Lenakai, Dakai, Lansing, Lenasurkandi, Anna Yayu, Lansing, Dikosuma, Quetway, Lansing Guda, Udi Nijau, Yusayama, Tipari, Sakati, Josu Gavari.
Hello, Chongo, Donaji, Dilanga, Dono Dada, Jawa, Nina, Sawa, Mude, Shinibi, Damrone, Wapwe, Usaune, Dilne Zaga, Mahame, Puri, Sasayi, and Lon Demare, and Ita Yoni, are doing about it. ตะเพ็ดน่ะตะเพ็ดเมียวจีหมู่นี่ตันตยาฤญาณนี่ล่ะกูแลตื่นญญ่ามาบ่าบลูเว้พี่ๆดองซ้าสุจีอู้ซองเนี่ยอซวยอภวยเนี่ยญญ่าเยยาหลุหมู่ด้วยปิ้นปะได้สิทธิ์อ่ะไอ้นี่เจียวหน่ายงานเนี่ยเนษัตติราติญญ์หลุหมู่ซ่าได้อัจฉะดิกูอิงขันมีเสร็จจูซ่าเยเนาะนั้นน่ะไงปริปะคะยัดตันเยเนษัตติราติญญ์เยอเส้นหลอกดอกยောက်ชิ่หน่ายมาดีเลยตะเกเส้นมาเนี่ยญญ่าเยยาหมู่ด้วยกูတော့แค่ๆๆๆเนี่ยอี้เจียวจูซ่า